ဒီဆက်ကန်ဆက်မှုထိပ်သီးခုနှစ်နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်ပြီးမြမအရေးတဲ့ထဲထဲဝင်ဆောင်ရွက်ပေးဖို့မြမအရက်ဖက်လူမှုအဖွဲ့အစည်း400နီးပါးကဇွန်လ21ရက်နေ့နေစွဲနဲ့ကြီးညာရက်ထုတ်ပြန်တိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီဆက်ကန်အဖွဲ့ဝင်နိုင်ငံတွေကအခုနောက်ဆုံးဒီတိမ်မှာကျင်းပတဲ့အစည်းအဝေးကနေကြီးညာရက်ထုတ်ပြန်ရမှာမြမနိုင်ငံနဲ့ပတ်သက်ပြီးအလေးပေးဖော်ပြတာကိုကြိုဆိုကြောင်းဒါပေမဲ့မြမအချက်အသေးအတွက်အာဆီယံကအဓိကနေရာကနေချင်းကပ်လှုပ်ဆောင်ဖို့ပြောကြားတာဟာမှားယွင်းတယ်လို့ယုံကြည်ကြောင်းဖော်ပြထားပါတယ်။အာဆီယံအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့တည်တည်ကြည်ကြာလှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက် G7 အဖွဲ့ဝင်နိုင်ငံတွေကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါ။မြန်မာနိုင်ငံကို G7 နိုင်ငံတွေကအထူးကိုယ်စားလှယ်တူချက်ချင်းစီလွတ်ပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှနာဘာဂနာရဲ့ဒီအတူG7 အထူးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့ဒေသအတွင်းနိုင်ငံတွေနဲ့တန်တမာရေးဆွေးနွေးမှုတွေလုပ်ပြီးပူးပေါင်းဆောင်ရွက်နိုင်မယ့်အစီအစဉ်တွေချမှတ်ပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ G7 အထူးကိုယ်စားလှယ်တို့ဟာစေအုပ်စုနဲ့သာမက NUG အမျိုးသားညွှန်ရေးအစိုးရဒိုင်းသာလက်နက်ကိုင်အဖွဲ့တွေ CDM အာနာဖီဆိုင်ရေးလှုပ်ရှားသူတွေနဲ့အကြမ်းဖက်လှုပ်ရှားမှုဦးဆောင်နေတဲ့လူငယ်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုကိုတောင်းဆိုကြပါရစေခင်ဗျာ